အရှိတောင်အာရှမှာအမြင့်ဆုံးရေခဲတောင်ဖြစ်တဲ့ခါကာဘိုရာစီတောင်ထိပ်မှာသတင်းနှစ်ပတ်ကြာပြောင်းနေတဲ့တောင်တက်သမားနှစ်ဦးကိုအခုထိရှာဖွေမတွေ့သေးပါဘူး။ကယ်ဆယ်ရေးလုပ်ငန်းမှာရာသီဥတုဆိုးဝါးလွန်းတာကြောင့်ခါကာဘိုရာစီတောင်ခြေကိုရောက်အောင်တောင်မှပဲဒီမရောက်နိုင်သေးတဲ့ကယ်ဆယ်ရေးအဖွဲ့တွေအနေနဲ့ပြောင်းနေတဲ့တောင်တက်သမားတွေကိုဘယ်လိုရှာဖွေကြမလဲ။နောက်ပြောင်းနေတဲ့တောင်ထိပ်ကတောင်တက်သမားတွေကိုကယ်ဆယ်နိုင်ရေးမျှော်လင့်ချက်နဲ့အခုလိုအရေးပေါ်အခြေအနေမျိုးမှာမြန်မာအစိုးရရဲ့အချိန်နဲ့တပြေးညီတုံ့ပြန်ဆောင်ရွက်မှုကရောဘယ်လောက်ရှိပါသလဲဆိုတာကိုမတ်တင်ဂီထိုက်ကစူးစီးတင်ပြပေးထားပါတယ်ရှင်
။ဟုတ်ပါတယ်။တက္ကသိုလ်ခြေလျင်တောင်တက်အသင်းသဘာဝခေါ်တန်ဖောက်ဒေးရှင်းရဲ့အစီအစဉ်နဲ့အရှိတောင်အာရှမှာအမြင့်ဆုံးရေခဲတောင်ခါခါဘူရာစီကိုတက်ရောက်ခဲ့ကြတဲ့တောင်တက်အဖွဲ့တွေကခါခါဘူရာစီတောင်တက်အဖွဲ့ခေါင်းဆောင်ကိုအောင်မြင့်မြတ်နဲ့အဖွဲ့ရဲ့စီမံခန့်ခွဲသူကိုဝေရမင်းသူတို့ပျောက်ဆုံးနေကြတာဖြစ်ပါတယ်။ပြီးခဲ့တဲ့ဩဂုတ်လ31ရက်နေ့ကခါခါဘူရာစီတောင်ထိပ်ကိုအောင်အောင်မြင့်မြင့်ချီချနိုင်ခဲ့ပြီလို့တောင်ကြီးမှာကြန့်ရှိနေတဲ့အဖွဲ့နဲ့အဆက်အသွယ်ရခဲ့ပြီးတဲ့နောက်ဒီကနေ့အထိအဆက်အသွယ်ပြတ်ခဲ့တာပါ။ဒီလိုအဆက်အသွယ်ပြတ်ခဲ့ပြီးဆယ်ရက်အကြာမှာမိခင်အဖွဲ့အစည်းကတည်ခဲ့ရတယ်လို့တက္ကသိုလ်ခြေလျင်တောင်တက်အသင်းသဘာဝခေါ်တန်ဖောက်ဒေးရှင်းရဲ့အမှုဆောင်တဦးဖြစ်သူဦးထွန်းလှအောင်ကပြောပါတယ
်။ဒီတောင်ကြီးမှာစောင့်ရှောက်နေကြတဲ့အဖွဲ့ကဒီတောင်ထိပ်ကဆင်းလာတဲ့လူတွေအနေနဲ့ဒီ၄ရက်လောက်၅ရက်ဝန်းကျင်လောက်ဆင်းလာမယ်ဆိုရင်တောင်ကြီးကိုရောက်ပုံမှန်ကတော့ကျွန်တော်ညွှန်မှန်းထားတဲ့အတိုင်းကတော့ဆင်းလာမယ်ဆိုပြီးသူတို့ကစောင့်မျှော်နေပါတယ်။စောင့်မျှော်နေပြီးတော့၄ရက်မြောက်လောက်နေအချိန်မှာသူတို့ဒီအရေးအောင်မတွေ့ရတဲ့အတွက်တောင်ကြီးရနေပြီးတော့ပြီ16,000အမြင့်လောက်ရှိတော့သူတို့တက်ရှာပါတယ်ပေါ့ခင်ဗျ2ရက်လောက်ရှိ2ရက်လောက်ဒီတက်ရှာပြီးသူတို့အချင်းကြီးတွေစောက်ကြည့်နေပါတယ်တောင်ထိပ်ကလူတွေလည်းတစုံတရာအကြောင်းနောက်ကျပြီးတော့ရောက်ရှိလာတဲ့ဆိုလည်းသူတို့အချင်းချင်းပြင်အောင်ဆိုစောင့်နေပြီးတဲ့အခါမှာမှရှင်းရနေကြတော့မှသူတို့ရိတ်ခါလုံးဝမရှိတော့တဲ့အတွက်ရွာကိုပြန်ဆင်းလာတာဖြစ်ပါတယ်ဗျ
ခါခါဘူရာစီတောင်ထိပ်ကိုရောက်ရှိပြီးအဆက်အသွယ်ပြတ်နေတဲ့တောင်တက်သမားနှစ်ဦးကိုကယ်ဆယ်ရေးအတွက်တက္ကသိုလ်များခြေလျင်တောင်တက်အသင်းTrue Foundation နဲ့ကချင်ပြည်နယ်ဒေသအာဏာပိုင်တို့ပူးပေါင်းဆောင်ရွက်နေပေမဲ့ရာသီဥတုအခြေအနေကြောင့်ခခဘိုရာစီတောင်ခြေကိုရောက်အောင်အချိန်ယူရမှာဖြစ်တယ်လို့ဦးထွန်းလှအောင်ကပြောပါတယ်
။ဒီတော်မျိုးကနေပြီးတော့ကျွန်တော်ခခဘိုရာစီရှိတဲ့တောင်ဒီဒေသရောက်ဖို့ပေါ့နော်။ဟောအားလုံးကပုံမှန်လမ်းလျှောက်မှဆိုရင်12ရက်ထိလျှောက်ရပါတယ်ခင်ဗျ။အဲ့ဒါပြီးတော့မှဒီခခဘိုရာစီဒေသကိုသွားမယ်ဆိုလည်းနောက်ထပ်4ရက်လျှောက်ရတဲ့စုစုပေါင်း14ရက်16ရက်လောက်တော့ကြာနိုင်ပါတယ်ခင်ဗျ။
ကဲဆင်းနိုင်မဲ့အလားလားသူတို့စီကိုရောက်နိုင်မဲ့အလားလားဘယ်လောက်များရှိတယ်လို့ဆရာတို့ယူဆထားပါလဲ
အဲကျွန်တော်တို့ဒီလက်ရှိကတော့ဒီသူတို့နဲ့နောက်ဆုံးဆက်သွယ်ရခဲ့ရတာကတောင်ထိပ်မှာဖြစ်တဲ့အတွက်ဒီတောင်ကြီးကနေစပြုပြီးတော့တောင်ထိပ်ဝင်းကျင်လောက်ပြီးတော့ရှာမယ်လို့တော့ဒီညွှန်မှန်းထားပါတယ်ခင်ဗ
ျသူတို့မှာဒီရိတ်ခါအပြေအဝအလုံးလောက်ပါတဲ့အခြေအနေရောသူတို့ survive ဖြစ်နိုင်တဲ့အနေအထားရောဘယ်လောက်များရှိပါလဲ
ဟုတ်ကဲ့ပါဗျာကျွန်တော်တို့နောက်10ရက်လောက်ပြီးတော့မညွှန်ထားမှာဟုတ်ဒီအဲဒါနဲ့တော့တစ်ပတ်အတွင်းတော့ကျွန်တော်တို့ဒီကောင်းကြီးတိအရောက်သွားနိုင်လို့ကျွန်တော်အဓိကကြိုးစားဆောင်ရည်နေပါတယ်ဗျာ။အများဆန်းဆုံးဖြစ်အောင်လို့လေ
။ဟုတ်ကဲ့။ဒါ
တော့တို့နေရာလေရက်တိလာပြီဆိုရင်တို့မှာရိတ်ခါတဲ့ညော်နေတော့ဒီနေထိုင်မှုတွေလည်းတို့အဖြစ်ခဲတွေဖြစ်လာမှာဆိုတဲ့အတွက်ကျွန်တော်အတက်နိုင်ဆုံးမြအောင်ကြိုးစားဆောင်ရည်နေပါတယ်ခင်ဗျာ
။ဆိုရဘက်ကအခုညီရောဘလောက်အရေးယူဆောင်ရွက်မှုရှိပါလဲ
။ကျွန်တော်တို့ဒီတောင်ထိပ်ကိုတက်ရောက်အောင်မြင်ပြီးရဲ့နောက်ပိုင်းမှာဆိုရဘက်ကလည်းကျွန်တော်တို့ရဲ့တရင်တွေကိုရှင်းနဲ့ဒီလိုစောင့်ကြည့်နေပြီးတော့ကျွန်တော်ပျောက်ဆုံးရောက်မတိရခင်နေ့ရက်လောက်နဲ့ပူတာအိုမှာတို့ရေးပေါ်အတွက်လိုအပ်လာရင်သုံးဖို့ပို့ပြီးတော့ဒီတက်တော်ရဲ့ဟိုင်းတတိကိုလည်းရှင်းတင်လွတ်ထားပြီးတော့တို့စောင့်ပြီးတော့တရင်ကိုစောင့်မြင်နေတာပါခင်ဗျအခုလက်ရှိလည်းဟိုဆိုရဘက်ကတက်နိုင်ဆုံးနဲ့ပူပေါင်းပါဝင်ပြီးတော့တို့စောင့်နေတယ်လို့ကျွန်တော်ကြားသိပါတယ်ခင်ဗျအ
ရှိတောင်အာရှအမြင့်ဆုံးရေခဲတောင်ခခဘူရာစီကိုတက်ရောက်ခဲ့ကြတဲ့မြန်မာတောင်တက်အဖွဲ့ဝင်၈ဦးပါအဖွဲ့အတွေ့အရေးချုပ်လာရင်ချက်ချင်းတုံ့ပြန်ဆောင်ရွက်ဖို့မပြည့်စုံတာတွေလည်းရှိခဲ့တယ်လို့ဦးထွန်းလောင်ကပြောပါတယ
်။အဲကျွန်တော်တို့လက်ရှိမြန်မာနိုင်ငံထဲမှာရှိတဲ့ဆက်သွယ်ရေးကွန်ရက်အနေနဲ့တော့ဆက်သွယ်ဖို့တော့လုံးဝမတတ်နိုင်ပါဘူးခင်ဗျအဆင်မပြေပါဘူးခင်ဗျ။ဒီကျွန်တော်တို့ဒီ international device ဖြစ်တဲ့ Juru phone အနေနဲ့ပဲသုံးပါပဲကျွန်တော်ကဒီဆက်သွယ်ရေးကရဖို့လည်းရှိပါတယ်။အဲ Juru phone အနေနဲ့တော့ဟိုလက်ရှိဒီတော့မှာတော့ဒီအစီအစဉ်အကြောင်းမင်းတို့တော့ရှိပါတယ်ခင်ဗျာဒီကလိုအပ်ချက်ကတော့ကျွန်တော်တို့ကဒီရေးပေါ်အကြောင်းကိစ္စဖြစ်လာရင်ဆက်သွယ်လို့ရနိုင်မဲ့ဒီရေးပေါ်ဆက်သွယ်နိုင်ဖို့အတွက်ကျူရူဖုန်းလိုမျိုးလိုအပ်ချက်တွေလည်းကျွန်တော်တို့အတွက်ဟိုပြင်ဆင်မှုဟာလိုအပ်ချက်ရှိကြတာအကြောင်းလည်းအခုချိန်ကြီးကျွန်တော်တို့လည်းတင်ကြမှုတွေများခဲ့တာပေါ့ခင်ဗျာ
အရှိတောင်အာရှအမြင့်ဆုံးဖြစ်တဲ့ပေပေါင်း2000နီးပါးမြင့်တဲ့ရေခဲတွေဖုံးလွှမ်းပြီးရေခဲမြစ်တွေရှိနေတဲ့ခခဘိုရာစီတောင်ကိုဂျပန်နိုင်ငံသားတာကာရှိအိုဇာကီနဲ့ကချင်တိုင်းရင်းသားညီမဂေဆန်ခေါ်အောင်ဆာတို့1996ခုနှစ်မှာပထမဆုံးအချိန်ဖြစ်နေဘေးမတီရမခပဲအောင်အောင်မြင်မြင်တက်ရောက်နိုင်ခဲ့တာပါအခုခါကာဘူရာစီတောင်ထိပ်ကိုခြေချနိုင်ခဲ့တဲ့တက္ကသိုလ်များခြေလျင်တောင်တက်အသင်းသဘာဝခေါ်တန်ဖောင်ဒေးရှင်းတောင်တက်အဖွဲ့ကတော့ပ ထမဆုံးမြန်မာပြည်သားတွေကြီးပါဝင်တဲ့ခခဘူရာစီတောင်တက်ခီးစဉ်လေးဖြစ်ပါတယ်ရှင်။